ဆရာမခင်ဗျာအန်တီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရန်ကုန်စေယုံကြီးဆင်းမြင့်တရေးကော်မတီရဲ့လှုပ်ဆောင်ချက်တွေဟာဘာတွေများလှုပ်ဆောင်တယ်ဆိုတာလည်းအရင်ဆုံးသိပြရတယ်ခင်ဗျာ
ဒီရန်ကုန်ပြည်သူစေယုံကြီးပြုပြင်မှန်မှန်ရေးနဲ့ဆင်းမြင့်တရေးကော်မတီအနေနဲ့ပေါ့နော်ပထမအဆင့်လုပ်ငန်းအနေနဲ့လုပ်ငန်းကြီးကိုကူကိုဆောင်ရွက်ပြီးစီးခဲ့ပါပြီနောက်ထပ်လာမယ့်နှစ်တွေမှာလည်းဆက်လက်လုပ်ဖို့အတွက်ပေါ့နော်လုပ်ငန်းရတာချက်တွေရှိပါတယ်အစအဦးကြီးကိုဒီလိုပြုပြင်မှန်မှန်တဲ့အခါမှာအမတို့ပြည်သူစေယုံကြီးအနေနဲ့လူနာတွေကို24နာရီလက်ခံရတဲ့နေရာတစ်ခုဖြစ်တယ်လူနာတွေကိုရပ်တန့်ပြီးတော့ပြင်ဆင်မှုဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်မလို့မအားတော့ပထမဦးဆုံးပိုင်းနေနဲ့ရှေးဝင်ကြီးပေါ်မှာရှိနေတဲ့လူနာတွေကိုအခန်းပြောင်းရွှေ့နိုင်မှုအတွက်ပေါ့နော်ပထမစီစဉ်ရပါတယ်ပထမဆုံးခြေလှမ်းကတော့ငါးဓာတ်ဆောင်အစောက်ဦးကြီးရှေးဝင်ကြီးဝင်းတွင်းမှာပဲနိုင်ငံတော်ကချပေးတဲ့ဘတ်ဂျက်နဲ့တည်ဆောက်နေပါတယ်အဲ့ဒီငါးဓာတ်ဆောင်အစောက်ဦးကြီးပြီးသွားရင်တော့အမအားတော့ရှေးဝင်ကြီးကို main building လို့ခေါ်တဲ့ဒီအနီရောင်အစောက်ဦးကြီးပေါ့နော်အချမ်းလိုက်ပေါ့ပြုပြင်မှုအတွက်စီမံဆောင်ရွက်ထားပါတယ်
ရန်ကုန်ပြည်သူစေယုံကြီးဆိုတာလေအင်္ဂလိပ်လက်ထက်ကဆောက်လုပ်ထားခဲ့တာနှစ်ပေါင်း100ကျော်လောက်လည်းရှိပြီလို့သိရပါတယ်အဲဒီလိုအဆောက်အုံကြီးကိုပြင်ဆင်မောမှန်ရမှာဘယ်လိုပုံစံမျိုးနဲ့ပြင်ဆင်မောမှန်သွားမလဲဆိုတာလေးလည်းသိပြရစေခင်ဗျာ
ဒါကြီးကနှစ်ပေါင်း100ကျော်ကြာတဲ့ရှေးဟောင်းအဆောက်အုံကြီးဖြစ်တဲ့အတွက်ဒါနိုင်ငံတော်ရဲ့ heritage တစ်ခုပေါ့နော်အဲဒါကြောင့်မလို့မဟုတ်တင်နေတာဒါကိုဖြိုချဖို့လည်းမရည်ရွယ်ခဲ့ပါဘူးနောက်တစ်ခုအခု strength test တင်တယ်ပေါ့နော်ပြည်သူစေယုံကြီးရဲ့ခန့်နှံ့ရေးစွမ်းအားကိုတိုင်းတာကြည့်တဲ့အခါမှာလည်းစေယုံကြီးကကြန့်ခိုင်ရေးအနေနဲ့တော့အတော်ကြီးကောင်းမွန်တယ်တာမန်စံရင်စံညွန်းများထက်တောင်မှကျော်လွန်ဒီတဲ့ဆိုတော့တွေ့ရပါတယ်ဒါကြောင့်မလို့ပြုပြင်တဲ့နေရာမှာရှေးမှုလည်းမပြတ်အောင်နောက်ခင့်မိတဲ့စိတ်ယုံသုံးပစ္စည်းကိရိယာတွေလည်းရရှိအောင်ပေါ့နော်ဒါအမားတို့ကပြည်တွင်းမှာရှိတဲ့ပညာရှင်တွေရောအမားတို့နိုင်ငံနေနဲ့နှစ်ပေါင်း100ကျော်အစာအုပ်ကိုထိမ့်သိမ့်တဲ့အတွေ့အကြုံရှိတဲ့လူနေပါတာပေါ့အဲ့ဒါကြောင့်မလို့ဒါပြည်ပနေပြီးတော့မှကျွမ်းကျင်တဲ့ပညာရှင်တွေပါဖိတ်ခေါ်ပြီးတော့ဆောင်ရွက်ဖို့အတွက်စီစဉ်ထားပါတယ
်လူနာတွေကုသဖို့အတွက်ကိုရန်ကုန်စီတူးစိတ်ယုံကြီးမှာအဆင့်မြင့်ဤပညာပိုင်းဆိုင်ရာဆက်ပစ္စည်းကိရိယာတွေပြင်ဆင်ထားမှုအခြေအနေလေးတွေလည်းသိပြစေခင်ဗျာ
အဆင့်မြင့်တင်တယ်ဆိုတော့ဒီကော်မတီမဖွဲ့ခင်ရပဲပေါ့နော်နိုင်ငံတော်ကချထားပြီးတဲ့ budget တွေရပဲရန်ကုန်ပြည်သူစေယုံကြီးတွေအမတို့ဥမာအဖြစ်ဆိုရင် linear accelerator လို့ခေါ်တဲ့ကင်ဆာယောဂဝေဒနာရှင်တွေအတွက်ကုသဖို့စက်တွေနောက်အမတို့ချိန်မှာ 128 slide CT scan တွေပြီးတဲ့အခါကျအရင်တော့အမတို့မှာရှိနေတဲ့ MRI ဆိုတာက 0.3 tesla unit ပေါ့အခုဆို 1.5 tesla unit နဲ့စက်ပစ္စည်းတွေ X-ray ဆိုအရင်တော့ဆိုရင် digital မဟုတ်ဘူးပေါ့အခုဆို digital X-ray တွေအစရှိသဖြင့်ပေါ့ဆက်ကိရိယာတွေအတွက်ကြီးပဲနိုင်ငံတော်ကချထားပြီးတဲ့ငွေ 14.5 သန်းနဲ့အမတို့ဖြည့်တင်းဆောင်ရွက်ပြီးသားဖြစ်ပါတယ
်ရန်ကုန်ပြည်သူစေယုံကြီးအစင်းမြင့်ပင်ရေးမောမှန်မှုကော်မတီကိုစိုးရအနေနဲ့ပေါ့လေဘတ်ဂျက်ဘယ်လောက်များချထားပြီးတော့ပံ့ပိုးထားပါသလဲဆိုတာလည်းသိပြရသေးပြီ
ဟုတ်ကဲ့အခုဒီကော်မတီရဲ့ပထမဆုံးခြေလှမ်းဖြစ်တဲ့ပထမအဆင့်ပေါ့နော်စောက်လုပ်ရေးလုပ်ငန်း6ခုမှဆိုရင်နိုင်ငံတော်ကဒီကောင်မှာကြက်တန်ပေါင်း 5 billion နဲ့ချထားပြီးတော့ဆောင်ရွက်ခဲ့တာဖြစ်ပါတယ်ပံ့ပိုးမှုတွေကတော့လိုအပ်ပါသေးတယ်လိုအပ်တဲ့အလျောက်လည်းနိုင်ငံတော်ကနေလာမယ့်နှစ်ပေါ့ဘတ်ဂျက်ရ2014-2015ခုနှစ်မှာ 4.5 billion jets ကိုချထားပြီးပြီဖြစ်ပါတယ်နောက်တစ်ခုကလည်းနှစ်တရာကျော်စောက်ယူပြုပြင်ရမှာဖြစ်တဲ့အတွက်ပညာရှင်ပိုင်းတွေကိုလည်းခေါ်ယူဖို့အတွက်အဆင့်မြင့်ဒီကော်မတီကနေစီစဉ်ထားပြီးဖြစ်ပါတယ
်အခုဒီအဆောက်အဦပြုပြင်မောမှန်မှုပိုင်းဆိုင်ရာမှာပြည်တွင်းရဲ့ပညာရှင်တွေအပြင်ကိုပြည်ပပညာရှင်တွေလိုအပ်မယ်ဆိုလို့ရှိရင်ရောဘလို့စီမံထားသလဲဆိုတာလေးလည်းသိပြရစေခင်ဗျအ
ဲ့ဒါကတော့အဆင့်မြင့်ဒီကော်မတီကစုံပြတ်ရမှာတော့ပထမဆုံးအမတို့ပြည်တွင်းမှာရှိတဲ့ပညာရှင်တွေနဲ့ပေါ့နော်အမတို့ work plan တွေဆွဲရပါမယ်အမတို့ဘယ်လုပ်ငန်းတွေကိုလုပ်မယ်ဆိုတဲ့ work plan တွေပေါ့အလျက်စစ်ပိုင်းဆိုင်ရာနည်းပညာရေပိုင်းဆိုင်ရာနည်းပညာနောက် hospital wastage ပိုင်းဆိုင်ရာနည်းပညာစသဖြင့်အပြင်ပေါ့ဒီနည်းပညာပိုင်းဆိုင်ရာဒီမှာပေါ့နော်ဘလို့ခင့်မိအောင်ပေါ့နော်ဘလို့ဆောက်လုပ်ရမယ်ဆိုတဲ့လုပ်ငန်းရလိုအပ်ချက်တွေအတွက်ကိုတော့မြင့်တရေးကော်မတီကနေပြီးတော့မှအမတို့ဗီတိန်နိုင်ငံကလော့ဒါဇီတို့အဖွဲ့ရလဲဒါအမတို့နိုင်ငံကိုလာပြီးတော့သူတို့စာပေးလေးလုတ်ထားပါတယ်လုတ်ထားပြီးတော့လိုအပ်ချက်ရှိမယ်ဆိုရင်တော့သူတို့အဖွဲ့ကိုခေါ်ယူပြီးတော့ဆောင်ရွက်မယ်လို့သိရပါတယ်ပြုပြင်တဲ့အပိုင်းအနေနဲ့ကုန်ကျစရိတ်တွေကတော့နိုင်ငံတော်ကကုန်ကျခံမှာပါသူတို့အနေနဲ့ကတော့အမတို့ရှိနည်းပညာပိုင်းဆိုင်ရာအကူအညီတွေပေးရမှာဖြစ်ပါတယ
်ဟုတ်ကဲ့အခုရန်ကုန်ပြည်သူစေယုံကြီးရစင်းမြင့်တင်ပြုပြင်မွမ်းမံမှုအပိုင်းဆိုင်ရာမှာချင်းကလာအပြင်ဘလောက်တိုင်းတာဒီများတတ်မှတ်ထားပါသလဲပြည်သူတွေအတွက်ကိုဘလောက်ထိများဟိုဝန်ဆောင်မှုတွေပေးနိုင်မလဲဆိုတာဆရာမကြီးကသုံးသက်ချက်လေးသိပြသေးတယ်
ဟုတ်ကဲ့ကျမတို့ပြုပြင်မွမ်းမံနေဆိုတဲ့နေရာမှာဒီပင်မဆောင်ပေါ့နော်အနီရောင်အဆောက်အဦကြီးကိုပြုပြင်မွမ်းမံတာတစ်ပိုင်းရှိပါတယ်နောက်အဆင့်မြင့်တင်တဲ့အခါမှာပင်မရှိနေတဲ့အခြားသောအဆောင်တွေလည်းအများကြီးပဲရှိပါတယ်အဲ့ဒါတွေကိုလည်းဒါနိုင်ငံတော်ကချပေးတဲ့ဘတ်ဂျက်ပေါ်မှာမူတည်ပြီးတော့အမတို့တွေကဆောင်ရွက်သွားကြမှာဖြစ်တဲ့အတွက်ကြောင့်မလို့နှစ်တိုင်းတာပေါ့ဥမာတစ်နှစ်မှာပြီးမလားနှစ်နှစ်မှာပြီးမလားဆိုတာတော့ပြောရခက်ပါသေးတယ်သို့တော်လည်းအခုပထမအဆင့်လုပ်ငန်း၉ခုပြီးတဲ့အချိန်မှာဒုတိယအဆင့်နေနဲ့အမတို့ကဒီ building ကိုစပြင်မယ်ပြီးတဲ့အခါကျလို့ရှိရင်တပြိုင်တည်းထဲပဲအရေးပေါ်နဲ့ပြင်ပလူနာကုဌာနကိုနောက်နှစ်မှာဆိုရင်ချပေးတဲ့ budget ငွေတွေကနေစတင်ပြီးတော့ပြင်ဆင်မှာဖြစ်ပါတယ်အဲ့တော့ဘာပဲပြောပြောပေါ့အမတို့စေယုံကြီးဒီနိုင်ငံမှာအကြီးဆုံးစေယုံကြီးလည်းဖြစ်တယ်နောက် specialty အနေနဲ့လည်း28ခုနဲ့ပေါ့နော်အထူးကုဆရာဝန်ပေါင်းများစွာနဲ့ဖွဲ့စည်းထားတဲ့စေယုံကြီးဖြစ်တယ်တင်ကြားရေးစေယုံကြီးလည်းဖြစ်တယ်ပြီးတဲ့အခါကျနောက်ဆုံးဂိတ်ဆုံးပေါ့နော်ဒီမှာလွှဲပြောင်းပြီးကုသရတဲ့စေယုံကြီးတစ်ခုဖြစ်တဲ့အတွက်အခုလည်းဝန်ဆောင်မှုတွေပေးတဲ့အပိုင်းမှာကျွမ်းကျင်တဲ့ပညာရည်တည်နဲ့ကုသပေးတဲ့အတွက်ကြောင့်လူနာကတော့ကုသမှုကတော့အမှန်ကန်ကုသမှုရတယ်သို့တော်လည်းလူနာဆောင် ောင်တရားအခုတကယ်တမ်းသတ်မှတ်ချက်အရဆို40ပဲလက်ခံမဲ့လူနာဆောင်က80လက်ခံနေရတယ်အမြင်နဲ့နှစ်ဆကျော်ကြီးပါပဲဘယ်ဆောင်မဆိုလေလူနာနေနေရလဲကြက်တီးတယ်တခါတလေဆရာဝန်တွေ round လဲဖို့စီကျောင်းသားတွေပညာသင်မှုအတွက်တောင်ခက်ခဲရှိလူနာတွေကလည်းအိုက်နေတာပဲဒီခန်းတွေမမျှတဲ့အတွက်ကြောင့်လို့စင်တာမှာကရင်တွေထိုးပြီးတော့လူနာတွေကိုကုသရတဲ့အနေအထားတွေရှိတယ်အဲ့လိုဟာတွေတွေ့ဆိုရင်အခုတို့အဆင့်မြင့်တင်ပြီးသွားပြီးအဆင့်မြင့်တယ်ဆိုတဲ့နေရာမှာခုနပြောတဲ့အစာအုပ်ပိုင်းဆိုင်ရာပါတယ်အမားတို့ကလူအင်အားတွေဖြည့်တင်းမှုပါတယ်ဤပညာပိုင်းဆိုင်ရာတွေဖြည့်တင်းမှုပါတယ်စက်ပစ္စည်းကိရိယာတွေဖြည့်တင်းမှုတွေအကုန်လုံးပါလာတဲ့အတွက်ကြောင့်မလို့ဒါကြီးသာပြီးသွားရင်တော့ပြည်သူလူထုအတွက်ပေါ့နော်ဒါနိုင်ငံတကာအဆင့်မြင့်တဲ့ဈေးရုံကြီးအသွင်နဲ့ပေါ့တက်တက်တာတာနဲ့သူတို့စိတ်ချမ်းချမ်းသာသာကုသနိုင်မယ်လို့ညွှန်လင်းပါတယ်
အခုလိုပြေးကြပြေးတော့ဆရာမကြီးတော်ပပအောင်ကျေးဇူးများကြီးတော်ပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်